အစိုးရနဲ့တိုင်းသားလက်နက်ကိုင်ရှစ်ဖွဲ့ကြားအပြစ်ခတ်ရစေးစာချုပ်လက်မှတ်ထိုးပြီးတဲ့နောက်ပိုင်းပထမဦးဆုံးအကြိမ်ဖြစ်အပြစ်ရလက်မှတ်ထိုးထားတဲ့ RCSSSA ရှမ်းပြည်တောင်ပိုင်းတပ်နဲ့အစိုးရတပ်တို့ကြား2015-2016နှစ်သစ်ကူးချိန်မှာလူသေတဲ့အထိတိုက်ပွဲဖြစ်ခဲ့ပါတယ်ဒေသတွင်းနေမြေပိုင်နဲ့တိတိကျကျမတတ်မှတ်နိုင်သေးသည်၍ဒီလိုစီးရီးတင်းမာမှုတွေဖြစ်နိုင်တယ်လို့တိုက်ပွဲတွေဖြစ်ရတဲ့အတွက်လဲရှမ်းပြည်သူတွေအနေနဲ့ငင်းငင်းရေးအပေါ်ယုံကြည်မှုပြတ်ပြားစေတယ်လို့ရှမ်းလူအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်မကြမီရပိုင်းမှာပဲအပြစ်ရတိုင်းသားလက်နက်ကင်တွေနဲ့အစိုးရတို့ကြားငင်းငင်းရေးညီလာခံကျင်းပဖို့ရှိနေတာပါအချင်းဒီအသေးစိတ်ကိုဆက်သွယ်မြင်မြန်ထားတဲ့မတ်ဆူမွန်ကတင်ပြပါမယ်
ဟုတ်ပါတယ်အခုဖြစ်ပွားခဲ့တဲ့တိုက်ပွဲဟာတနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ် MCA လက်မှတ်ထိုးခဲ့တဲ့2015အောက်တိုဘာလ15ရက်နေ့နောက်ပိုင်းပထမဦးဆုံးအကြိမ်ဖြစ်အပြစ်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ RCSSSA နဲ့အစိုးရတပ်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲဖြစ်ပါတယ် RCSS ဘက်ကတပ်သားတဦးတေဆုံးခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်ဒီဇင်ဘာလ31ရက်နေ့ကရှမ်းပြည်နယ်မိုင်းပြင်းမြို့နယ်မိုင်းပူလုံဒေသတွင်က RCSS နဲ့မြန်မာအစိုးရတက်ခလာရ208တက်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အခြေအနေကိုတော့ရှမ်းတန်တော်စင်ရဲ့အယ်ဒီတာချုပ်ဆိုင်းယင်းဖုံမင်းကခုလိုပြောပြပါဗ
ျ31ရက်နေ့မွန်လွဲတနာရီရနေပြီးတော့မှတနာရီ40လောက်အထိဒီမုံပူးလုံးရွာနာမှာ RCSS နေတဲ့တပ်စခန်းတစ်ခုရှိပါတယ်ခင်ဗျအဲ့ဒါကိုဆိုရတဲ့ခလာရခြေလင်းတိုက်ရင်208ကနေပြီးတော့မှစစ်ကြောင်းတစ်ခုကမုံပူးလုံးနာမှာရှိတဲ့ RCSS ရဲ့နေထိုင်တဲ့နေရာပေါ့နော်အဆိုတက္ကာလာရောက်တိုက်ခိုက်လို့ဒီနေ့40လောက်ဖြစ်ပွားခဲ့တယ်ပေါ့နှစ်ဖက်တိုက်ခိုက်မှုပေါ့အဲ့ဒီတိုက်ခိုက်မှုကြောင့် RCSS ဘက်ကရဲပေါ်တရားကိုကြာဆုံးနဲ့တရားတန်ရရတယ်ဒီအစိုးရတပ်ဖက်ကဒီဂျစ်တန်ရရှိတဲ့လူ4ယောက်ဖက်မနေရှိတယ်တဲ့ဒီအစိုးရတပ်ဖက်က RCSS ကနေပြီးတော့မှနေရာတစ်လာချလို့တိုက်ပွဲဖြစ်ရတယ်လို့တော့ပြောတယ်ခင်ဗျာအဲ့ဒီအစိုးရတပ်ဖက်ကပေါ့နော်ဒါနဲ့ဒီရွာခံတွေကိုမြေကြီးတော့နှစ်ကိုကလေးကဒီခွန်စာခစ်ကလေးက RCSS ရှမ်းနဲ့ကံဟုတ်စုကအဲ့ဒီရွာနာမှာငကူကလေးကရှိနေတယ်လို့ကြားသိရပါတယ်ခင်ဗျာ
တိုင်းရင်းသားဒေသတွေမှာအစိုးရတက်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိကျတဲ့နယ်မြေပိုင်နဲ့သတ်မှတ်ချက်မရှိသေးသေး၍ဒီလိုတိုက်ပွဲတွေဖြစ်နေအောင်ပါပဲလို့လဲရှမ်းတန်တော်စင်အယ်ဒီတာချုပ်ကပြောပါတယ
်တကယ်တမ်းပေါ်တော့ဒီနေရာချထားရေးမလုံနိုင်တဲ့ရွေတော့တိုက်ပွဲတွေကတော့ဖြစ်နေအောင်ပါပဲဘာဆိုတော့ဖြစ်တဲ့တိုက်ပွဲတိုင်းကကျွန်တော်တို့လေ့လာကြည့်တာတော့ RCSS ကလည်းသူတို့နေတဲ့နေရာဒီလိုသွားလာလှုပ်ရှားတဲ့နယ်မြေလို့အမည်ပြောပါတယ်ခင်ဗျာဒါပေမဲ့အစိုးရတပ်ဖက်ကိုကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်လည်းတို့ကလည်းဒီ RCSS ကခွင့်မတောင်းဘဲနဲ့လက်နက်ကင်ပြီးသွားလာတယ်ဆိုပြီးတော့မှဒီအစိုးရတပ်ဖက်ကလည်းအင်အားသုံးတက်ခိုက်တာတွေအများအားဖြင့်ကြုံလေကြုံထားရှိပါတယ်ခင်ဗျာ
အပြည့်ရစာချုပ်ထိုးပြီးကမှအခုလိုမျိုးမြန်မာစစ်တပ်ဘက်က RCSS SSA တောင်ပိုင်းတပ်ကိုလာရောက်တိုက်ခိုက်ခဲ့တဲ့အပေါ်ရှမ်းလူလူရဲ့ယုံကြည်မှုပြတ်ပြားခဲ့ရတယ်လို့စိုးရိမ်စိတ်တွေရှိနေတဲ့တချို့ပြည်သူတွေရဲ့တရားစိတ်တွေကိုလည်းပုံမခိုင်ပါစေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ကရှမ်းလူငယ်ဆိုင်းဆိုင်လင်းကသုံးသပ်ပါတယ
်ကျွန်တော်တို့ငញ្ញမ်းကြီးတစ်ခုလို့ကျွန်တော်တို့ပြောလိုက်ရင်ယုံကြည်မှုကအရင်ကြီးကြီးပါလေငကူတွေကကျွန်တော်တို့ရှိနေတဲ့တရားစိတ်တွေယုံကြည်မှုတွေကြက်ပြားဝါနိုင်တယ်နှစ်ပတ်စလုံးအနေနဲ့တော့ကျွန်တော်တို့ဖြစ်စေချင်တာကတော့ပြည့်ရက်စီမှာကျွန်တော်တို့အခုတွားနေတဲ့ဒီ NCA ပေါ့နော် ANCA မဟုတ်ဘဲနဲ့ကျွန်တော်အလုံးပါဝင်ပူးပေါင်းတဲ့ NCA ကိုကျွန်တော်တို့တွားစီချင်ပါတယ်နောက်ပြီးတော့နယ်မြေရှင်းလင်းရေးဆိုတဲ့ခေါင်းစဉ်တစ်ခုနဲ့ကျွန်တော်တို့ဒီတက်ချက်နေတာမျိုးတွေကိုကျွန်တော်တို့ဖြစ်စေချင်ပါဘူးကျွန်တော်တို့ဒီချမ်းပြည်နယ်မှာရှိနေတဲ့လူတွေမှမဟုတ်ပါဘူးမြန်မာနိုင်ငံတနိုင်ငံလုံးမှာရှိနေတဲ့ပြည်သူလူထုအလုံးကငြိမ်းချမ်းရေးကိုတောင်းတနေပါပြီ
အခုလို RCSS နဲ့တိုက်ပွဲဖြစ်ခဲ့တဲ့အတွက်ရှမ်းပြည်နယ်အတွင်းငြိမ်းချမ်းရေးအပေါ်ဘလို့တက်ရောက်မှုတွေရှိနိုင်ပါသလဲဆိုတာကိုလည်းရှမ်းပြည်နယ်အရေးလေ့လာသူဆိုင်းယင်းဖုံမင်းကအခုလို့သုံးသပ်ပါတယ
်ဒီ RCSS ကအစိုးရတပ်နဲ့အနည်းဆက်ဆုံးတပ်ဖွဲ့ဖြစ်နေတာတောင်မှလာရောက်တိုက်ခိုက်တယ်ဆိုပြီးတော့မှဒီရှင်းရှင်းပြောလို့ရှိရင်ဒီတိုက်ခိုက်မှုကယုံကြည်မှုအားနည်းစေတာပေါ့အစိုးရတပ်ဖက်ကသူတိုက်ရှင်နဲ့တိုက်တပ်ဖွဲ့ကိုသူကအင်အားသုံးပြီးတော့မှလာရောက်တိုက်ခိုက်တယ်ဆိုတဲ့ဟာကရှမ်းရေးအပေါ်ယုံကြည်မှုကတော့လူထုရောနောက်ပြီး RCSS ကိုတိုင်ကလည်းတစ်ဖက်ကလည်းတနက်ကင်ကလည်းယုံကြည်စိတ်ချမှုကလည်းမရှိတော့အတင့်ပြင်းတဲ့အနေအထားမှာအများအားရှိနေရတာပေါ့
ရှမ်းပြည်နယ်တွင်းမှာအပြစ်ရမထိုးထားသေးတဲ့ SSPB SSA မြောက်ပိုင်းတပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေဖြစ်ခဲ့ပြီးတော့ TLL တအောင်ပလောင်လွမြောက်ရေးတပ်နဲ့လည်းအစိုးရတပ်တို့ကြားတိုက်ပွဲတွေကဇက်တိုက်ဆိုသလိုဖြစ်နေတာပါ TLL ကို RCSS ရှမ်းပြည်တောင်ပိုင်းတပ် ဖက်ကအစိုးရတပ်နဲ့ပူးပေါင်းတိုက်စစ်ဆင်မာတယ်လို့ TLN လေးဘက်ကဆွဆွဲထားပေမဲ့လို့ RCSS ကတော့ညင်းချက်ထုတ်ထားပါတယ်ဒီလိုမျိုးနယ်မြေပြင်မှာတိုင်းရင်းသားလက်နက်ကိုင်တွေကြားစီးရဲတင်းမာမှုတွေဖြစ်နေတဲ့အပေါ် UNFC ညင်ညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကလည်းဝေရောက်ဖြေရှင်းပေးနေခြင်းလည်းဖြစ်ပါတယ် RCSS နဲ့ဖြစ်ခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးတော့ဘလို့ညှိနှိုင်းဆောင်ရွက်မှုတွေရှိနေပါသလဲဆိုတာကိုလည်းမြန်မာညီညွတ်ရေးစင်တာကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးတချိန်တည်းမှာပဲအပြစ်ရဲ့စာချုပ်မှာလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်၈ဖွဲ့အစိုးရလွှတ်တော်တပ်မတော်နဲ့နိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်တွေပါတက်ရောက်ကြမယ်ပြည်ထောင်စုညီညွတ်ရေးညီလာခံကလည်းလာမယ့်ဇန်နဝါရီလ၁၂ရက်နေ့မှာကျင်းပတော့မှာဖြစ်ပါတယ်အပြစ်မရထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုပါပါဝင်တက်ရောက်ဖို့ဖိတ်ခေါ်ထားတဲ့ဒီညီညွတ်ရေးညီလာခံမှာအမျိုးသားပြန်လည်တင့်မြတ်ရေးလက်နက်ကိုင်ပဋိပက္ခတွေခြုံငင်းရေးအပါအဝင်နိုင်ငံရေးနည်းလမ်းနဲ့အဖြေစာရေးတွေကိုပါဆွေးနွေးကြမှာဖြစ်တယ်လို့လည်းသမ္မတကထုတ်ပြန်ကြေညာထားတာဖြစ်ပါတယ်ရှင်